မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာကိုဗစ်ကိုအောင်မြင်နေသလားကိုဗစ်ကပဲအောင်ပွဲခံနေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီကတဲ့ဒီဇင်ဘာ19ရက်နေ့က COVID-19 နဲ့ပတ်သက်ပြီး Happy and Happy Life in the New Normal လို့နာမည်ပေးထားတဲ့အစီအစဉ်တစ်ခုလုပ်ပါတယ်။အဲ့ဒီအစီအစဉ်မှာကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးက COVID-19 ဟာရာသီတုတ်ကွေးလိုပဲလပေါင်းများစွာတည်ရှိနေမယ်။ဒီအတွက်ပညာရေးလူမှုရေးစီးပွားရေးအားကစားကဏ္ဍတာဝန်ရှိသူတွေအနေနဲ့ကြိုတင်တွက်ဆပြင်ဆင်ဆောင်ရွက်ထားကြရမယ်။ COVID-19 ဖြစ်ပွားမှုနဲ့အတူပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့လိုအပ်တယ်။အဲ့လိုမလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ဟာအစိုးရရဲ့အရင်ရှိပြီးသားမူဝါဒဖြစ်တဲ့ COVID-19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်အောင်ကြိုးစားမယ်။အဲ့လိုထိန်းချုပ်နိုင်တော့မှရပ်တန့်ထားတဲ့လုပ်ငန်းတွေပြန်ဆမယ်ဆိုတာကိုပြောင်းလဲလိုက်တဲ့သဘောလဲဖြစ်နိုင်ပါတယ်။သူပြောတဲ့အချိန်တုန်းကမြန်မာနိုင်ငံမှာနေ့စဉ် COVID ကူးစက်မှုနှုန်းအယောက်တစ်ထောင်အောက်ကိုမကျသေးပါဘူး။အခုရသပတ်ထဲမှာတော့တနေ့ကူးစက်ခံရသူတစ်ထောင်အောက်ကျဆင်းလာနေပေမဲ့ပြမ်းမြလူ900အထက်မှာရှိနေပါသေးတယ်။လက်ရှိမြန်မာနိုင်ငံဟာ COVID-19 ကပ်ရောဂါကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်ပါပြီလား။ဒါမှမဟုတ် COVID ကပဲမြန်မာနိုင်ငံကိုအနိုင်ရနေသလား။ဒီလိုအခြေအနေမှာကျန်းမာရေးဝန်ကြီးပြောသလိုရန်နာထားတဲ့ပုံမှန်လုပ်ငန်းတွေအချိန်ဟုန်မပြတ်ပြန်ဆကြဖို့သင့်ပါပြီလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါလေ။အဲ့ဒီပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ။
မြန်မာမှာ COVID-19 စတွေ့တဲ့အခုနှစ်မတ်လ23ရက်နေ့ကနေဒုတိယလှိုင်းလို့ခေါ်နိုင်တဲ့ရခိုင်ပြည်နယ်မှာရောဂါကူးစက်ခံရသူစတွေ့တဲ့ဩဂုတ်လ16ရက်နေ့အထိကူးစက်ခံရသူစုစုပေါင်း385ယောက်ပဲတွေ့ရပြီးမဆိုစလောက်အရေအတွက်လို့တောင်ပြောနိုင်ပါတယ်။ဩဂုတ်လ16ရက်နောက်ပိုင်းအခြေအနေတွေပြောင်းလဲသွားပါတယ်။ကူးစက်ခံရသူအရေအတွက်တစ်နှစ်ကို10ကနန်းရာကနန်းကနေစက်တင်ဘာလ24ရက်နေ့မှာ1000ကျော်ကိုစရောက်ပါတယ်။အောက်တိုဘာလ10ရက်နေ့မှာတနေ့လေကူးစက်ခံရသူ2158ယောက်နဲ့စံချိန်ကျိုးခဲ့ပြီးနောက်ပိုင်းတရက်ပြည့်မြကူးစက်ခံရသူအရေအတွက်1500အကြာရှိခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကမှ1000အောက်စာပြီးကြာဆင်းလာတာတွေ့ရပါတယ်။အားလုံးကိုခြုံပြီးပြောရရင်ဒုတိယလှိုင်းကာလရပ်ပေါင်း130အတွင်းမှာတရက်ကိုပြည့်မြကူးစက်ခံရသူ918ယောက်ရှိပြီးတရက်ပြည့်မြ19ယောက်သေဆုံးပါတယ်။ဒါကိုကြည့်ရင်လက်ရှိအခြေအနေဟာအစိုးရအနေနဲ့ကိုဗစ်ဖြစ်ပွားမှုကိုထိထိရောက်ရောက်မထိန်းချုပ်နိုင်သေးဘူးဆိုတဲ့အဖြေထွက်ပါတယ်။အစိုးရအနေနဲ့ COVID-19 ကိုဒီကနေ့အချိန်ထိမထိန်းချုပ်နိုင်ရတဲ့အကြောင်းချက်မျိုးစုံရှိနိုင်ပါတယ်။ပထမအရေးကြီးဆုံးအချက်ဟာ COVID-19 ရှိမရှိလိုအပ်သလောက်စစ်ဆေးမပေးနိုင်တဲ့အနေအထားပါ
။မြန်မာအိန္ဒိယနိုင်ငံအနေနဲ့နိုင်ငံအတော်များများရဲ့ COVID-19 ကင်တွယ်ပုံမှာရောဂါကူးစက်မှုရှိတဲ့နေရာတွေကိုအချိန်တိုပြင်းထန်ထိရောက်တဲ့လော့ဒ်ဒေါင်းချအဲ့ဒီအဝန်ဝိုင်းကလူအများကြီးကိုဗိုင်းရပ်စစ်ဆေးပေးနိုင်ဖို့ကြိုးစားတာပါပဲ။လက်ရှိမြန်မာနိုင်ငံအခြေအနေကတော့အဲ့လိုတစ်ချိန်နဲ့တစ်ပြိုင်နဲ့ COVID-19 လုံလုံလောက်လောက်အများပြားစစ်ဆေးပေးနိုင်တဲ့အခြေအနေမရှိတာကြောင့်ပြင်းထန်တဲ့လော့ဒ်ဒေါင်းချတာမျိုးမလုပ်ခဲ့တာဖြစ်နိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးမန္တလေးမှာလုပ်ခဲ့တဲ့တင်းကျပ်တဲ့လော့ဒ်ဒေါင်းချမှုမအောင်မမြင်ဖြစ်ခဲ့ရတာကနမူနာတစ်ခုပါ။နောက်ထပ်ဒီချက်ကိုထောက်ခံနေတဲ့အချက်တစ်ခုကတော့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 စစ်ဆေးနိုင်စွမ်းအရေးအတွက်ပါ။လက်ရှိအစိုးရဟာ COVID-19 ရှိမရှိတနေ့ပြန်ပြအခုရေ2000ကျော်ပဲစစ်ဆေးပေးနိုင်ပြီးအဲ့ဒီထဲမှာမှဒီကြကြအဖြေထွက်တဲ့ဓာတ်ခွဲစစ်ဆေးမှုက20ရာခိုင်နှုန်းဝန်းကျင်ပဲရှိနေတာပါ။ကြံ80ရာခိုင်နှုန်းဟာ negative ပြရင်မသေးကြတဲ့ COVID-19 rapid antigen diagnosis test kit တွေနဲ့စစ်ဆေးနေတာမျိုးပါ
။ COVID-19 ကိုမထိန်းချုပ်နိုင်တဲ့နောက်ပြဿနာတစ်ခုကအစိုးရရဲ့စီးပွားရေးအပေါ်ငြင်းညာမှုပါ။အထူးသဖြင့်ကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်အဓိကလှုံ့ဆော်တာတွေ့နိုင်ပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်စပြီးရောက်လာခြင်းကနေဒီကနေ့အချိန်ထိကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်ကြိုးစားခဲ့ပါတယ်။အချိန်နှင့်ပိုဆိုးလာတဲ့ဒုတိယလှိုင်းကာလမှာအချိန်မီပေါ်ထွက်လာတဲ့ကိုရီးယားလုတ် test kit တွေသုံးပြီးကုန်ကားသမားတွေကိုစစ်ဆေးကုန်စည်စီးဆင်းမှုပုံမှန်ဖြစ်အောင်ဖွင့်ပေးထားခဲ့တာပါ။တကယ်လက်တွေ့မှာလဲမြန်မာနိုင်ငံမှာတစ်နှစ်တစ်နှစ် COVID စစ်ဆေးရဲ့အရေးအတွက်2000ကျော်မှာတိုင်းနဲ့ပြည်နယ်အနှံက checkpoint တွေမှာကုန်ကားသမားတွေကိုစစ်တဲ့အရေးအတွက်ကအများဆုံးပါဝင်နေတာတွေ့နိုင်ပါတယ်။ထုံးစံအတိုင်း test kit တွေဟာရာနှုန်းပြည့်စိတ်ချရတာမျိုးမဟုတ်လေတော့အဲ့လိုကုန်စည်စီးဆင်းမှုလမ်းကြောင်းကနေလဲ virus ဟာပြန့်ပြင်းရင်းပြန့်လာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်။ COVID ဒုတိယလှိုင်းစကားကြမြန်မာနိုင်ငံမြို့နယ်ချိုးလောက်မှာပဲ ကိုဗစ်ကူးစက်ပြန့်နှံ့မှုတွေ့နေရကနေဒီကနေ့အချိန်မှာတော့နေ့စဉ်ဇက်တိုက်ဆိုသလိုပြန့်မြမြို့ပေါင်း140ဝန်းကျင်လောက်မှာကူးစက်မှုတွေတွေ့နေရပါပြီ။ဒါဟာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ခက်ခဲမဲ့အခြေအနေလို့ယူဆနိုင်ပါတယ်။အခုလိုကိုဗစ်ကိုအစိုးရကထိန်းချုပ်လို့မရနိုင်သေးလေတော့မြန်မာဟာကမ္ဘာပေါ်မှာအခြေအနေဆိုးတဲ့နိုင်ငံတွေအထက်များပါနေသလားဆိုပြီးစိုးရိမ်စရာပါ။အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက်ကတို့ဝေါ်ဒိုမီတာပေါ်ပြတဲ့အရာလက်ရှိဒီဇင်ဘာလ25ရက်ခရစ်စမတ်နေ့အထိမြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ 32,000 နီးပါးနဲ့ကမ္ဘာအဆင့်69သေဆုံးသူ 2,500 ကျော်နဲ့ကမ္ဘာအဆင့်56လို့ဖော်ပြထားတာတွေ့နိုင်ပါတယ်။ဒါပေမဲ့ဒီကိန်းကဏ္ဍကအရေးအတွက်ကိုပဲဖော်ပြထားတာမို့အခြေအနေအကောင်းဆိုးအခြားနိုင်ငံတွေနဲ့နှိုင်းယှဉ်လို့မဖြစ်နိုင်ပါဘူး။နှိုင်းယှဉ်လို့ရနိုင်တာကမြန်မာဟာလူတစ်သန်းမှာဗိုင်းရပ်စ်ကူးစက်ခံရသူ 2,194 ယောက်နဲ့ကမ္ဘာအဆင့်134လူတစ်သန်းမှာသေဆုံးသူ46ယောက်နဲ့ကမ္ဘာအဆင့်125ဖြစ်ပါတယ်။ပြောရရင်မြန်မာဟာအိမ်နီးချင်းအာဆီယံနိုင်ငံအများစုလိုကိုဗစ်ကိုကင်တွယ်ထိန်းချုပ်နိုင်တဲ့နိုင်ငံတွေလိုမျိုးမဟုတ်ပေမဲ့ကမ္ဘာပေါ်ကကိုဗစ်တန်ဆူဆူရွရွခံရတဲ့နိုင်ငံတွေထဲမှာလည်းမပါတဲ့အခြေအနေသိပ်မဆိုးတဲ့နိုင်ငံအဖြစ်သတ်မှတ်နိုင်ပါတယ
်။ကောင်းတာတစ်ခုကတော့ကျမ်းမာရေးဆောက်ရှောက်မှုစနစ်နေကြလုံးတဲ့မြန်မာနိုင်ငံဟာနိုင်ငံတော်များများနီးတူကိုဗစ်ကိုကင်တွယ်ကူးစက်နိုင်စွမ်းပါဒီကနေ့ချိန်ထိမြန်မာဟာကိုဗစ်ကူးစက်ခံရသူတွေကို 98.6% ခန့်လုံးပျောက်ကင်းအောင်ကူးစက်ပေးနိုင်ပြီးသေဆုံးနှုန်း 2.4% ခန့်လုံးရှိပါတယ်ဒါကိုကမ္ဘာပြန်မြသေနှုန်း 300% ခန့်လုံးနဲ့အမေရိကန်ပြည်ထောင်စုသေနှုန်း 2.9% ခန့်လုံးနဲ့နှိုင်းယှဉ်ကြည့်နိုင်ပါတယ်ကိုဗစ်ပြဿနာနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးပြောတဲ့ပုံမှန်လုပ်ငန်းတွေပြန်မလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုတာမှန်နိုင်ပါတယ်။ဒါပေမဲ့လက်ရှိဗြိတိန်တောင်အာဖရိကနဲ့နိုင်ငံတချို့မှာတွေ့လာရတဲ့ကူးစက်မြန်ဗိုင်းရပ်စ်ပြဿနာပြည်တွင်းမှာလည်းကူးစက်မှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ခြင်းမရှိသေးတဲ့အပြင်အခက်မသိရင်အခြေမရွေးထိမနိုင်သိမရဖြစ်သွားနိုင်စရာရှိနေသေးတဲ့အခြေအနေအောက်မှာပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့ဆိုတဲ့ policy ဆိုင်ရာကိစ္စကိုအဖြေချပြန်ဆွေးနွေးသုံးသပ်ပြီးမှအကောင့်ထည့်ဖို့သင့်ကြောင်းပါ